မော်တော်ယာဉ်ဥပဒေသစ်ကိုပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကပြည်ထောင်စုလွှတ်တော်မှာပြဋ္ဌာန်းလိုက်ပါတယ်။အရင်ကဘတ်စကားလိုင်းဝန်ထမ်းတွေစီကံချိုးဖောက်ရင်ဒဏ်ငွေ1500ကျပ်ပေးဆောင်ရမယ်လို့သတ်မှတ်ထားပေမဲ့အခုတော့အဲ့ဒီဥပဒေသစ်အရဒဏ်ငွေကျပ်3000အထိပေးဆောင်ရမယ်လို့ပါရှိတဲ့အတွက်ဒီဒဏ်ငွေဟာများလွန်းနေလို့ဆိုပြီးအများပြည်သူနေစဉ်အသုံးပြုနေရတဲ့ဘတ်စကားတွေကအစင်းရီ3ပုံ2ပုံလောက်လိုင်းမဆွဲဘဲတပိတ်မှောင်နေကြတာကြောင့်ခီးသွားပြည်သူတွေနဲ့ចောင်းသူចောင်းသားတွေအခက်အခဲတွေ့နေရတဲ့တွင်တွေကိုလည်းကြားနေရပါတယ်။ဘတ်စကားလိုင်းဝန်ထမ်းတွေရဲ့တပိတ်မှောက်မှုကြောင့်ကိုယ်တိုင်အခက်အခဲနဲ့ရင်ဆိုင်နေရသူရန်ကုန်လှိုင်မြို့နယ်မှာနေထိုင်တဲ့မတ်ဆန္ဒလွင်ပြောပြတာကတော့ဒီလိုပါ။
ဒါတစည်းတက်မကြည့်လိုက်တော့လေအဝထိပ်ပြင်းနေ။နောက်တစည်းတက်မကြည့်တော့လေအဝထိပ်ပြင်းနေ။ဒါတော့ကြောက်ကြောက်ကမိုင်းထိပ်ပဲစီးမှာနော်။အတ္တိခါကိုတပိုင်းလေးကိုဘယ်လိုစီးရမလဲဆိုတော့နောက်ဆုံးတော့မထူးတော့ပါဘူးဆိုတော့တွေ့ပြီးစီးလာခဲ့တာပဲမှ။ကျက်တဲ့ဝစင်းလုံးများတယ်လို့များလို့ဖြစ်တဲ့ခါကျတော့လူကြီးကလည်းကြေးကြီးတိုးနေခါကျတော့ကားစပယ်ကစပယ်ကသာပြောတယ်နော်ရွှေရွှေတိုးတိုးတိုးလို့လက်နဲ့တိုးထိုးပလိုက်တယ်လက်နဲ့ထိုးလို့မရရင်ဓာတ်နဲ့ထိုးပလိုက်တယ်တဲ့ဘေးလင်းနားထဲမှာချရတာလေဘလို့ခံစားမှမသိဘူးဒါမှတရားညင်ခံကြရလေမဆုံမိုင်းမရဘူးဟိုမှာရှိပေါ်ကသာရရင်လည်းကွာခကြီးကရောက်မယ်ဆိုတော့တဲ့ကြီးခံအောက်ထိုင်ပြီးဘသူမှပြောတာမလို့ရဲပဲနဲ့ငါးသမားကြောက်ပြီးစီးကြတာပဲ
လူကြီးငါးသန်းကျော်နေထိုင်တဲ့ရန်ကုန်မြို့ကြီးမှာဒီလိုကားလိုင်းတွေတပိတ်မှောက်လိုက်တဲ့အတွက်လုတ်သွားအလုတ်ပြန်ပြည်သူတွေဈေးသွားဈေးလာတွေចောင်းသားတွေခက်ကြုံနေရတယ်လို့လုပ်ငန်းရှင်တွေဝန်ထမ်းတွေကိုအုပ်ချုပ်နေကြရသူတွေပါအကျက်တဲဖြစ်နေပြီးပုံမှန်လဲပက်နေကြစီးပွားရေးလုပ်ငန်းတွေပါတုံ့ဆိုင်ကုန်ပါတယ်။ကောင်းကင်သစ်မဂ္ဂဇင်းရဲ့အက်ဒီတာချုပ်ကိုမျိုးမြမစာကသူရင်ဆိုင်နေရတဲ့လုပ်ငန်းဆိုင်ရာအခက်အခဲကိုအခုလိုပြောပါတယ်
ကျွန်တော်တို့ရုံးမှာဆိုရင်ပဲဝန်ထမ်းလူငယ်လေးတွေကားမှတ်တိုင်တွေမှာသူတို့တောင်းတင်နေတဲ့အတွက်ကျွန်တော်တို့ကလည်းပြီးတော့ taxi တစ်ခုငှားရတယ်။ငှားပြီးတော့အဲ့မှတ်တိုင်တွေကိုလိုက်ပြီးတော့လူတွေကောက်သိန်းကောက်ပြီးတော့ကျွန်တော်တို့ခေါ်ကြရတယ်။ဒါပေမဲ့နေ့စဉ်ခေါ်ဖို့အစီအစဉ်တော့ကျွန်တော်တို့လည်းလွယ်မှာတော့မဟုတ်ဘူးဗျ။ဘာကြောင့်လဲဆိုတော့ဒီလိုအစီအစဉ်မျိုးဆိုတဲ့ဥစ္စာကသတိပုဂ္ဂလတွေဆောင်ရွက်တာထက်နိုင်ငံတော်ကပဲဖြစ်ဖြစ်ဒီဟာကိုဆောင်ရွက်နေတဲ့ဖွဲ့စည်းပေါ့ဗျာ။တာဝန်ယူဆောင်ရွက်နေတဲ့ဖွဲ့စည်းတရက်ကစီစဉ်နားမယ်ဒုတိယအစီအစဉ်ပေါ့ဒီလိုမျိုးပြဿနာတွေကတခါမှမပေါ်ဘူးဆိုတာတော့မဖြစ်နိုင်ဘူးဗျာဒီဆီဇန်တစ်ခုပေါ့အပြစ်ပြစ်ဒဏ်ပေးလိုက်ပြီဆိုတာနဲ့သူတို့ဘက်ကပြန်တုံ့ပြန်လာနိုင်တဲ့အကြောင်းအရာတို့ဘာလို့ကြိုတင်ပြင်ဆင်ပြီးတော့သုံးတရားလေးတော့လှုပ်ထားဖို့တင့်နယ်လို့တော့ကျွန်တော်တာဝန်ရှိတဲ့သူတွေကိုပြောချင်ပါတယ်ခင်ဗျာ
ရန်ကုန်မြို့နယ်လူတို့ရဲ့80ရာခိုင်နှုန်းဟာခီးတဲ့တင်ဘတ်စကားတွေကိုသာအမှီပြုနေရတာဖြစ်တဲ့အတွက်ဘတ်စကားလိုင်းဝန်ထမ်းတွေစီကံချိုးဖောက်မှုနဲ့ဆက်ဆက်ပြီးပေါ်ပေါက်လာတဲ့အခုအခက်အခဲကိုဖြေရှင်းရမှာတော့မော်တော်ယာဉ်လိုင်းပေါင်းစုံထိန်းသိမ်းရေးကော်မတီဟာအဓိကကြားတယ်လို့ရန်ကုန်ကန်တော်ကလေးမှာနေထိုင်တဲ့ဦးကောင်းထက်ကပြောပါတယ
်။မထားပါမှာကအဓိကတာဝန်ရှိတယ်။ကားသမားတွေစပယ်ယာတွေသူတို့ကသူမကြိုက်လို့ရှင်လို့ပြောမှာပဲ။ပုံနာကိုလည်းအရေးယူဖို့လိုတယ်လို့ဆိုတော့ပြောရှင်တယ်။မထားတာကတကယ်တမ်းကတော့ရန်ကုန်မှာဘာမှမလုပ်ဘူး။ကားလို့ရှင်လည်းဆိုသူကကားအရေးအတွက်လေးကိုဟိုနန်းနဲ့ဒီနန်းနဲ့စီစဉ်ပေးထားလို့ရှိတယ်။သူတို့တို့ဘက်ကအသာရအောင်စုံပြီးစီမံခန့်ခွဲထားတာပဲ။အဓိကလိုင်းနဲ့လိုင်းတွေကကားအစ်စ်တွေထက်ထက်မခံတာ။အလိုင်းနဲ့ဘာပါရှင်ကြောက်ကအစ်စ်ရစည်းထဲမှာဆိုလို့ရှင်သူကပတ်စံအများကြီးယူတာပဲ
ဆင်းရဲမွတ်တင်မှုနဲ့အလုတ်ကန်ရှားပါမှုတွေကြောင့်ရန်ကုန်မြို့ထဲမှာဈေးရောင်းမိဝမ်းကြောင်းနေကြရသူတွေဟာသူတို့ဈေးရောင်းမှုနေရာတတ်မှတ်ပေးနိုင်တာမရှိတဲ့အတွက်ကားလမ်းမေးတွေမှာဈေးပန်းခင်းရောင်းချနေကြရတာတွေကားအစီးရေနဲ့လမ်းအကျယ်အဝန်းမမျှတော့တာတွေဟာလည်းရင်စည်းကမ်းပြတ်စီတဲ့ပြဿနာတရဖြစ်တယ်လို့ပြောဆိုကြတာလည်းရှိပါတယ်ရင်ပြေးဆွဲမှုစနစ်ကြီးကြပ်ကွက်ကဲမှုအေးအေးယူအပြစ်ပေးမှုစားတဲ့စီမံခန့်ခွဲမှုဆိုင်ရာအာဏာချက်တွေရှိနေတဲ့အတွက်ရင်စည်းကမ်းချိုးဖောက်မှုတွေပိုများလာတာဖြစ်နိုင်တယ်လို့သုံးသပ်တာတွေလည်းရှိပါတယ်။ဒါကြောင့်ရင်စည်းကမ်းထိန်းသိမ်းရေးအတွက်ဥပဒေထုတ်ရုံတနည်းနည်းနဲ့မပြေလည်နိုင်ပဲခီးတဲ့တင်လိုင်းဝန်ထမ်းတွေကိုလိုအပ်တဲ့ပညာပေးမှုတွေနဲ့အပြစ်ပေးအရေးယူမှုတွေကိုထိထိရောက်ရောက်ဆောင်ရွက်ဖို့လူအများရဲ့နေစဉ်ဘဝတွေနဲ့သက်ဆိုင်နေတဲ့ကိစ္စဖြစ်တဲ့အတွက်တစုံတရာအခက်အခဲကြုံလာရင်ဖြေရှင်းနိုင်ရေးအရန်အစီအစဉ်တွေရေးဆွဲဖို့လို့ဖက်ပေါင်းစုံကဖြည့်ရှင်းနိုင်မှသာပြည့်လည်နိုင်မယ်ဆိုတာမျိုးသုံးသပ်မှုတွေလည်းလူလူအကြားထွက်ပေါ်နေပါလေရှင်